Australia နိုင်ငံရဲ့ဝန်ကြီး Mary Spain ဟာ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကြီးစင်တွင်ဒီကနေ့ Caucasus Bazaar ကလူရင်းများဒုက္ခတွေစကမ်းသိစီသွားပါတယ်
This is a very important opportunity for me as Australia's foreign minister to visit the camps here and
ဒီကရှင်တွေကိုပို့ပြီးနားလည်ဖို့ကိုယ်ရင်ဆုံးဖြတ်ပြီးသူအများပြဖို့လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့ Australia နိုင်ငံရဲ့ဝန်ကြီးဖြစ်ဒီကစခန်းတွေကိုလာရတာဟာဒီမှာတော့တကယ်ကိုအရေးပါတဲ့အခွင့်အရေးတစ်ယောက်ပါပဲ WFP UNHCR Save the Children နဲ့အခြားအဖွဲ့အစည်းအများပြဟာတိတ်ကိုရေးပါတဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုလုပ်နေကြပြီးနီလန်လေးတစ်ခုနဲ့အထောက်အကူပေးနိုင်တဲ့ပေါ်အော်စတြေးလျနိုင်ငံအနေနဲ့ကြီးကြပ်မိပါတယ်လို့ဝန်ကြီးသိန်းကကုတူပါလောင်ဒုက္ခသည်စခန်းတွင်ကကမ္ဘာစံနှယ်ကအဖွဲ့ WFP ရုံးရှိမှတင်ပြတော့တွေကိုပြောပါတယ်ဒီကိုလာတဲ့သူပြည်စင်ဒီတစ်ပိုင်းဟာဒုက္ခသည်ကိုနေရာရင်းပြန်ပို့ရေးဆိုင်ရာမေးခွန်းတွေနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပို့ပြီးနားလည်ဖို့ဒင်္ဂလာဒေ့ရှ်အစိုးရနဲ့ဆွေးနွေးပြောဆိုဖို့ဒုက္ခသည်စခန်းတွေကလူတွေနဲ့စကားပြောဆိုဖို့ဖြစ်ပါတယ်လို့လည်းဝန်ကြီးသိန်းကပြောပါတယ်ဝန်ကြီးသိန်းရဲ့ဒင်္ဂလာဒေ့ရှ်နိုင်ငံကြီးစင်ဟာ1998ခုနှစ်ကလေးကဆိုရင်အော်စတြေးလျနိုင်ငံသားဝန်ကြီးတယောက်အနေနဲ့ပထမဆုံးဒင်္ဂလာဒေ့ရှ်ကြီးစင်ဖြစ်တယ်လို့2006ခုနှစ်ကလေးကဆိုရင်လည်းအော်စတြေးလျအစိုးရဖွဲ့ဝင်တဦးအနေနဲ့ပထမဆုံးကြီးစင်ဖြစ်ပါတယ်အော်စတြေးလျနိုင်ငံသားဝန်ကြီးမယ်ရီစပိန်ဟာ2018ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံကိုလာခဲ့ပြီးစစ်တွေမျိုးကိုတွေ့ခဲ့တယ်လို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆုကြည်အပါအဝင်တာဝန်ရှိသူတွေနဲ့ရခိုင်ရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်လူဝင်များဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်လုပ်ဆောင်ထားပေမဲ့ပြီးခဲ့တဲ့လကဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုကတော့ပြန်လာသူမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး